မြန်မာနိုင်ငံကဒီမိုကရေစီအရေးလှုပ်ရှားမှုတွေနဲ့အာရစပင်းလို့ခေါ်တဲ့အာရကဘာကဒီမိုကရေစီရေးတောင်းဆိုလှုပ်ရှားမှုတွေကိုနိုင်ရှင်ပြီးတော့ BBC ရုပ်မြင်သံကြားဌာနကအင်္ဂါနေ့မှာထုတ်လွှင့်တဲ့ဆွေးနွေးဟောပြောမှုအစီအစဉ်မှာမြန်မာဒီမိုကရေစီခေါင်းဆောင်တောင်းဆန်းစုကြည်ကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံအတွင်းမှာရက်ကူးခဲ့ပြီးတော့ပြည်ပကိုတည်တည်ဆိတ်တဲ့ဆောင်လာခဲ့တဲ့ဒေါက်ဆန်းစုကြည်ရဲ့အဲ့ဒီဆွေးနွေးခန်းကိုအပိုင်းနှစ်ပိုင်းခွဲပြီးပြသမှာဖြစ်ပါတယ်။အခုအပိုင်းတစ်ကိုတော့စတူဒီယိုခန်းမထဲမှာပြည်သက်တွေကိုအင်္ဂါနေ့ကပြသခဲ့တာဖြစ်ပြီးဒုတိယအပိုင်းကိုတော့လာမယ့်ဇူလိုင်လ9ရက်နေ့မှာပြသမှာဖြစ်ပါတယ်။တူနီးရှားနိုင်ငံမှာတမရဘာယာရုကနှုတ်ထွက်ပေးခဲ့ရတဲ့စုပူအောင်ကြောက်မှုတွေဖြစ်ပေါ်လာအောင်မိမိအသက်ကိုစည်းလိုက်တဲ့လမ်းပေးစည်းတလေးနဲ့1988ခုနှစ်တုန်းကဒီမိုကရေစီလှုပ်ရှားမှုအတွင်းအသက်ပေးဆက်ခဲ့ကြတဲ့မြန်မာနိုင်ငံကចောင်းသားလူငယ်တွေရဲ့အခြေအနေကိုနိုင်ရှင်ပြီးတော့ Liberty လွတ်မြောက်မှုလို့အမည်ပေးထားတဲ့မိန့်ခွန်းအတွင်း Securing Freedom လွတ်လပ်မှုကိုရယူခြင်းဆိုတဲ့အမည်နဲ့ဒေါန်ဆန်းစုကြည်ကအပိုင်း1ကိုဟောပြောခဲ့တာပါအရှိလက်ပိုင်းကဒီမိုကရေစီအရေးတောင်းဆိုလှုပ်ရှားမှုတွေဟာမြန်မာနိုင်ငံအတွက်စိတ်ဓာတ်တက်ကြွစရာကောင်းပြီးတူနီးရှားနဲ့အီဂျစ်တို့မှာအသွင်ကူးပြောင်းမှုတွေမြန်မြန်ဆန်ဆန်ဖြစ်ပေါ်ခဲ့တဲ့အပေါ်မြန်မာနိုင်ငံသားတွေအနေနဲ့အားကြမိပါတယ်လို့လည်းအဲ့ဒီဆွေးနွေးဟောပြောမှုအတွင်းမှာဒေါန်ဆန်းစုကြည်ကထည့်သွင်းပြောကြားခဲ့ပါတယ်ဒီဆွေးနွေးမှုမှာ BBC ကထုတ်လွှင့်တဲ့ကဘာကျော် Reed Lecture အစီအစဉ်မှာထုတ်လွှင့်ခဲ့တာဖြစ်ပါတယ်